ဒီတစ်ပတ်တော့ဆယ်ကျော်သက်အရွယ် Britain Belgium နိုင်ငံသူကလေးတယောက်ဒရင်အသေးစားလေးတစ်ဆင့်နဲ့ကဘာပတ်တဲ့အကြောင်းပြောပြပေးပါပါမြန်မာနိုင်ငံအပေါ်ဝင်ကဘာနိုင်ငံပေါင်း52နိုင်ငံကိုကီလိုဂရမ်300အဆိပ်လောက်ပဲလေးတဲ့အပေါ်ဆုံးအမြန်ဆုံး Shark Ultralight လေးရင်လေးနဲ့ကျော်ဖြတ်ပြီးပြန်တမ်းမဲ့သူကတော့ Britain Belgium နိုင်ငံသူ Zara Radford ဖြစ်ပါတယ်သူဟာအောက်တိုဘာ16ရက်ဗုဒ္ဓဟူးနေ့ကဘယ်လ်ဂျီယံနိုင်ငံကော့ထရီမြို့မှာရှိတဲ့ဘေဘာဟမ်လေးစိတ်ကနေစပြီးတော့ထွက်ခွာပါတယ်။သူခေးစံအစမှာအင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးအင်္ဂလန်ကိုသွားတာပါ။ဇာရာဟာကမ္ဘာပေါ်ကတက်ကြီး9တိုက်နိုင်ငံပေါင်း52နိုင်ငံကိုလင်းရင်သေးသေးလေးနဲ့တယောက်တည်းဖျက်သန်းမှာဖြစ်ပါတယ်။3လလောက်ကြာမဲ့သူ့ရဲ့ခေးစံအတွင်းပင်လယ်သမုဒ္ဒရာတွေတဲကန္တရာတွေအပြင်ကျေပြောတဲ့ဆိုက်ဘီးရီးယားတောတောင်တွေကိုပါဖြတ်သန်းရမှာဖြစ်ပါတယ်။အထူးသဖြင့်မြန်မာ၊ဆော်ဒီအာရေဗျ၊ဟွန်ဒူရပ်စ်နဲ့ဂရင်းလန်အပါအဝင်နိုင်ငံတွေစီကခွင့်ပြုချက်တွေကိုလည်းရထားပါပြီ။
It's a dream I've had my entire life to fly in a plane around the world.
ကျွန်မတို့ဒေါ်တာကအိမ်မက်တစ်ခုပါပဲ။လေယာဉ်နဲ့ကမ္ဘာပတ်ဖို့တသက်လုံးအိမ်မက်မက်ခဲ့ရတာပါ။စိတ်ကူးရင်စံပေမဲ့ဒါကဖြစ်နိုင်တယ်လို့အမြဲတွေးပါတယ်။ဒီအိမ်မက်ကိုဘသူကမှမပြောရင်ဘာမှဖြစ်လာမှာမဟုတ်ဘူးလို့တွက်ပြီးကျမမိဘတွေကိုဖွင့်ပြလိုက်ပါတယ်။သူတို့ကလည်းချက်ချင်းပဲသဘောတူတာပါပဲ။နောက်သတင်းမီဒီယာတွေကပါတင်ကြတာကြောင့်တခြားမိန်းကလေးတွေလည်းလေကြောင်းပညာမာရောသိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရပ်တွေမှစိတ်ဝင်စားလာမယ်လို့လည်းမျှော်လင့်ပါတယ်
။သိပ္ပံပညာရပ်နဲ့လေကြောင်းခံရမှာအမျိုးသမီးတွေကိုသိပ်ပြီးမတွေ့ရတဲ့အတွက်သူများသိပြီးစိတ်ကူးရန်လွန်းနေမလားဆိုပြီးအားငယ်ခဲ့ရတဲ့ဇာရာကတခြားမိန်းကလေးတွေကိုပါအားပေးချင်တာပါအဖေမပါတယောက်တည်းပြန်တန်းတဲ့ဇာရာကသူ့ခီးစင်မှာပါတဲ့နိုင်ငံတွေရဲ့လေကြောင်းထိမ့်ချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ satellite telephone နဲ့ radio စကားပြောဆက်ပါယူသွားပါတယ
် So I speak to some previous World record holders
အချင်းကြာကြီးတယောက်တည်းလေယာဉ်မောင်းတဲ့သူတွေစီကနေအံ့ဩစရာတွေသိလိုက်ရတာကသူတို့ဟာခီးစဉ်တွင်တိတ်ပြီးတော့အထီးကျန်ဆန်ခဲ့တယ်ဆိုတာပါလေယာဉ်ထဲမှာတယောက်တည်းအချင်းကြာကြီးနေကြရတာကိုအယားယားအဆင်ပြေဖို့တယောက်တည်းပဲမျှော်လင့်နေရတဲ့သဘောမျိုးပါဒါကြောင့်ကျမတို့ဒီခီးစဉ်တွင်တတ်နိုင်သလောက်မိသားစုနဲ့ရှိနေဖို့ကြိုးစားရမှာပါပဲဒါဆိုရင်ခံစားမယ်ထင်ပါတယ
်သူ့လေယာဉ်နောက်ကလိုက်ပြီးကူညီမဲ့ဖော်လေယာဉ်မရှိပါဘူးဒါပေမဲ့ဗြိတိန်လေးတဲ့လေယာဉ်မှူးဟောင်းတယောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်မဲ့တမိအတွက်နိုင်ငံအတော်များများရဲ့လေကြောင်းပိုင်နက်တွေနဲ့ပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုကြိုတင်တောင်းခံပေးထားတာပါ။ဂရင်းလန်တရုတ်နဲ့နီကာရာဂွာလိုနိုင်ငံတွေမှာညအိတ်နားနေတဲ့အခါဒေသခံတွေရဲ့အိမ်တွေမှာဖြစ်စေဟိုတယ်မှာဖြစ်စေတဲဖို့လှုပ်ထားပါတယ်။သူကတစ်နေ့ကို9နာရီလောက်ပဲမောင်းမယ်လို့ပြောပါတယ်။
So on average I fly about 5 hours a day.
ချက်နာခြင်းပြောရရင်တနေ့ကို9နာရီလောက်ပြန်ရမှာဖြစ်ပြီး3ရက်ပြန်ပြီးရင်တော့တစ်ရက်အနားယူရမှာပါ
။သူ့လင်းသေးသေးလေးကို American နိုင်ငံ New York က JFK လေးစိတ်ကလွှဲပြီးရှုပ်ထွေးတဲ့လေးစိတ်ကြီးတွေမှာမရက်ဖဲလေးစိတ်အသေးစားလေးတွေမှာပဲညအိမ်ရက်နာဖို့ဖြစ်စေလင်းစီဖြစ်ဖို့ဖြစ်စေရက်ဖို့အတွက်စီစဉ်ထားပါတယ်။
Fatigue is definitely a factor, but I'm making sure that
ပြန်ပန်းနွမ်းနေတာကိုတည်တည်ချာချာခံစားရမှာပါ။ဒါပေမဲ့ကောင်းကောင်းအနားယူနိုင်ဖို့တော့အမြဲလုပ်ပါမယ်။စိတ်ဓာတ်ကျစရာတွေလည်းပေါ်လာနိုင်ပါတယ်။ထောက်ပံ့ပို့ဆောင်ရင်းနဲ့ပတ်သက်တာ၊ရာသီဥတုနဲ့ဆိုင်းနာတွေလိုအချိန်ယူရတာမျိုးတွေရှိလာနိုင်ပေမဲ့ရင်ဆိုင်ဖို့အသင့်ပြင်ထားပါလေ။ကျမကိုအကူအညီပေးမဲ့အဖွဲ့ကလည်းတောက်ပါတယ်
။သူ့အဖွဲ့မှာလေမှုတွေဖြစ်ကြတဲ့မိခင်ဖြစ်သူ Beatrice Dismet နဲ့ဖခင်ဖြစ်သူဆမ်တို့ကအမခံတွေဖြစ်ပါတယ်။သူကဘာကိုလင်းရင်နဲ့ပတ်ချင်တယ်လို့ပြောတော့ဘယ်လိုခံစားအမှန်တော့မသိဖြစ်သွားပါတယ်တဲ့
။ When she first told me about it my heart skipped a beat.
ဒီမောစပြောတော့နှလုံးခုန်အောင်ရပ်သွားတယ်။ပုံမှန်ပြန်ဖြစ်အောင်အတော်ကိုလှုပ်ယူရတယ်။အခုတော့တမိအတွက်ကျမတိတ်ခုန်ယူတယ်။သူလှုပ်ချင်တာကိုအပြည့်အဝလှုပ်ပေးမှဖြစ်တယ်လို့တိတ်လေခုန်ယူတယ်။ဘယ်လိုခံစားရမှန်းတော့မသိဘူး။
It's exciting. It's really excited. I see the risk.
တိတ်ကိုစိတ်လှုပ်ရှားစရာကောင်းပါတယ်။ကြုံရနိုင်တဲ့အနေအထားကိုကျွန်တော်မြင်နေတယ်လို့နားလဲလေ။သူလဲနားလဲလေ။ဒါပေမဲ့သူ့လောက်ရဲ့ကိုကျွန်တော်တကယ်ဂုဏ်ယူတယ်။သူ့အတွက်တော့မဟုတ်ပါဘူး။တခြား main ကလေးတွေလေချောင်းနဲ့ stamp သိပ္ပံဘာသာရဲ့တွေကိုစိတ်ဝင်စားလာနိုင်စေတာကြောင့်ဒါကတိတ်ကိုကောင်းပါတယ်
။သ ုခီးစဉ်အတွက်ပထမဆုံးစိန်ခေါ်မှုကြီးကတော့ Atlantic သမုဒ္ဒရာကိုဖြတ်တာပါ Siberia ကနေ Mongolia ကိုသွားတဲ့ခီးရှင်မှာလဲလူသိမ့်မနေတဲ့တောတောင်တွေပေါ်နိုင်ရတော်ကြာဖြတ်အောင်မှာကြာရစုံတစ်ခုဖြစ်ရင်တော့အကူညီရဖို့မလွယ်ပါဘူးအခုခီးစဉ်အတွက်စိတ်တွေတိတ်ကိုလှုပ်ရှားနေတဲ့ Zara ဟာအသက်16နှစ်ပဲရှိပါသေးတယ်လင်းရင်နဲ့တကူတော့ကဘာပတ်ခဲ့တဲ့ထဲမှာ Sherston West ကအသက်30အရွယ်အမျိုးသမီးဖြစ်တဲ့အတွက်အခုဆိုသူဟာကဘာပတ်တဲ့ထဲမှာအသက်အငယ်ဆုံးမိန်းကလေးဖြစ်လာပါပြီသူ့ရင် Britain နိုင်ငံသားအသက်18နှစ်အရွယ် Travis Ludlow ဟာလည်းဇူလိုင်လထဲမှာပဲအသေးစားလင်းရင်လေးနဲ့ကဘာပတ်နိုင်ခဲ့သူပါ
It is nice that you know youngest female obviously
at ngae song main klei lo pyo ja da taik kaung da be at ngae song lu mho hu at ngae song amyo tami so pi lo mat tan tin ja ma ba da ga ba go pya da le so ro amyo tami ri le amyo ta ri go shin nai ne so da ba
lein hmu le Zara Radford ga tu ji yan akata yan mu lo me lo so ba de
I'm hoping to get to university next year to study either
ရှင်းနေတဲ့တက္ကသိုလ်သွားရင်ကွန်ပျူတာသိပ္ပံဒါမှမဟုတ်လျှက်စစ်အင်ဂျင်နီယာလိုင်းကိုယူမယ်လို့စိတ်ကူးထားပါတယ်။ကျောင်းပြီးရင်တော့ကျမရဲ့အိမ်မကြီးကအာကာသယာဉ်မှူးတစ်ယောက်ဖြစ်လာဖို့ပါပဲ။ဘလို့ဖြစ်လာမလဲဆိုတာတော့စောင့်ကြည့်ရမှာပေါ့လေ။တကယ်ဖြစ်လာရင်တော့သိကောင်းမှာပါပဲ
။သူခီးစဉ်မှာအားလုံးအဆင်ပြေခဲ့ရင်တော့သူဟာဘယ်လ်ဂျီယမ်နိုင်ငံကိုနိုဝင်ဘာလ4ရက်နေ့မှာပြန်ပြီးရောက်မယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ